ရန်ကုန်မြို့ကနေဦးတော်လံရေးဆန္ဒပြသပိတ်တွေအချိန်ကာလနှစ်လချော်လာချိန်အထိအကောင်နေသေးပါဆန္ဒပြတဲ့သူတွေကိုလက်နက်ကင်ဘက်တွေလက်နက်ကင်တွေဘက်ကအကြမ်းဖက်ဖိနှိပ်တာကြောင့်ပြည်သူတွေဘက်ကထိတ်တိုက်မတွေ့တော့သလိုလက်နက်ကင်တွေဘက်ကလည်းခင်းမုံဆောက်၆လန့်နာတွေရှိနေပါတယ်ဒါမဲ့လည်းအာဏာရှင်စနစ်ကြဆုံးရေးအတွက်ရတဲ့နည်းနဲ့စန့်ကျင်နေကြတဲ့ရန်ကုန်ကလာတဲ့သပိတ်အခြေအနေတွေကိုတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဖေဖော်ဝါရီလ၁ရက်နေ့ကနေစပြီးစစ်အုပ်ချုပ်ရေးကောင်စီကအာဏာသိမ်းခဲ့တာအချိန်ကာလနှစ်လပြည့်ပြီးကျော်လွန်လာတဲ့အချိန်အထိစစ်အုပ်ချုပ်ရေးကိုဆန့်ကျင်ကန့်ကွက်နေကြတော့မှရန်ကုန်မြို့ကဆန္ဒပြသပိတ်တွေကိုစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေကလက်နက်အင်အားသုံးအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်ထိခိုက်ဒဏ်ရာရသူတွေနဲ့သေဆုံးသူတွေရှိခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေဟာအကာအကွယ်ခံတပ်ပုံစံမျိုးလုပ်ပြီးဆက်ပြီးတော့ဆန္ဒပြနေကြပါတယ်ဒါပေမဲ့လည်းအဲ့ဒီအတားအဆီးအကာအကွယ်တွေကိုလက်နက်ကြီးတုံဖြိုခွင်းတာနဲ့မိရှို့ဖျက်ဆီးခဲ့တာတွေလည်းရှိခဲ့ပါတယ်။အဲ့ဒီနောက်မှာတော့ဆန္ဒပြပြည်သူတွေဘက်ကစစ်တပ်နဲ့ရဲတွေကိုထိတိုက်မတွေ့တော့ဘဲရားတဲ့နည်းနဲ့ပုံစံမျိုးစုံဆန္ဒဆက်ပြခဲ့ကြပါတယ်။ဒီကနေ့မှာတော့တာကိတာမြို့နယ်တွေကဆန္ဒပြသပိတ်တွေမစတင်ခင်မှာပဲလက်နက်ကင်အင်အားပြတာတွေရှိခဲ့လို့ပြည်သူတွေရှောင်တိန်ခဲ့ကြပါတယ်။လမ်းနေတဲ့အထိဝင်လာပြီးကာယံထားတဲ့အတားအဆီးတွေကိုရွှေ့ပေးဖို့အနုနည်းတုံပြောတာတွေရှိတယ်လို့ရက်ကွက်နေပြည်သူတူဦးက VOA ကိုပြောပြပါတယ်
။ရက်ကွက်တွေဝင်လာတယ်ပြည်သူတွေမကြောက်ပါနဲ့ပေါ့နော်မကြောက်နဲ့မလန့်နဲ့ပေါ့မျိုးတို့မျိုးတို့မကြောက်နဲ့မျိုးတို့ငါတော့မပြူဘူးပေါ့အဲ့လိုမျိုးပြောလာတယ်ပြည်သူတွေကိုလည်းသူသွားတဲ့လမ်းမှာတွေ့မကြောက်ပါနဲ့မပြေးပါနဲ့ပေါ့နော်သူဘာမှမလုပ်ပါဘူးဒီတကားတွေကိုမြေချင်းအတွက်ပေါ့မိတကားတွေဝင်လာထွက်တာကတည်းကရှိတယ်ပေါ့အဲ့တော့ဒီတကားတွေပိတ်ထားပါနဲ့ပေါ့နော်ပြုတ်ထားပါပေါ့မျိုးတို့မပြစ်ပါဘူးမခါအဲ့လိုမျိုးတော့နည်းနည်းတိုးတိုးပြောင်းပြောင်းပေါ့နော်ဒီဘက်ကတော့ဆက်ဆံဒါပေမဲ့ကျွန်တော်ပြည်သူကတော့ဒီတိုင်းပဲလေဘယ်လိုမှမပြောင်းလဲ
ဒီကနေ့မှာတော့ထူးထူးခြားခြား2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်ကိုမီးရှို့ဖျက်ဆီးတဲ့ဒပိတ်အပြင်အရင်နေ့တွေကလိုပဲလူမဲ့ဒပိတ်အာရုံဥဒပိတ်တွေကိုပြုတ်လုခဲ့ကြပါတယ်။မျိုးတွေကလမ်းမတွေပေါ်မှာစစ်ကားတွေလဲ့လည်နေကြတယ်လို့ရက်ွက်တွေထဲမှာစစ်သားနဲ့ရဲတွေလက်နက်ကင်ချီတက်နေတာကြောင့်ပြည်သူတွေကအိမ်ပြင်ကိုတိတ်မထွက်ကြဘူးလို့ဗဟန်းမျိုးနယ်နေပြည်သူတို့က VOA ကိုပြောပြပါတယ်
။မနေ့ကအစိုးရကတော့ဗဟန်းကမှာဟိုစစ်ကားတွေအစင်း၃၀လောက်စောက်တယ်။မနေ့ကဖြစ်သွားတဲ့ case ကြောင့်လို့ပြောတယ်။မနေ့ကကိုရီးယားဂျိုပိုကားကိုဥချမောင်အင်အားရှိမှတနက်နေ့ပြစ်ခတ်လိုက်ရတယ်။ BBN တက်နေတဲ့ကောင်မလေးတယောက်ထိသွားတယ်လို့ပြောတယ်လေ။အဲ့ case ကြောင့်မတို့ဒီလမ်းထိတောက်လျှောက်မှာစစ်ကားအစင်း၃၀နဲ့စစ်တပ်80လောက်မနေ့ပိုင်းတစ်ပိုင်းစောက်တယ်ညီမလေး။မနေ့ပိုင်းရဲ့အချိန်နဲ့ညနေပိုင်းတော့ငြိမ့်နေတယ်ညီမ။
မနေ့ညနေပိုင်းတော့ကဥချစ်မောင်လမ်းပေါ်မှာမောင်းလာတဲ့ကားတစ်စင်တနက်မှန်လို့ကားပေါ်မှာပါလာတဲ့ကိုရီးယားပိုင်ရှင်ဟန်ဘန်ကဘန်ဝင်တဲ့အမျိုးသမီးတဦးရဲ့ဦးကောင်ထိမှန်ခဲ့ပါတယ်။ဒီကနေ့ရန်ကုန်မြို့ရဲ့နောက်ထပ်ထူးခြားမှုတစ်ခုကတော့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေဖြစ်တဲ့မယန်းကုန်းမြို့နယ်ကဘာရီနာကဂန္ဓမာဟိုလ်စေးနဲ့ပန်းစိုးရန်ကရူဘီမက်ဆိုင်နေမနေ့နှစ်နာရီဝင်းကျင်လောက်မှာမီးလောင်ကျွမ်းခဲ့ပါတယ်။မယန်းကုန်းမြို့နယ်ထဲမှာရှိတဲ့ဂန္ဓမာဟိုလ်စေးဈေးဆိုင်ကြီးဟာလုံခြုံရေးစောင့်ကြပ်တဲ့ဂိတ်ဝန်းထဲမှာရှိတာဖြစ်ပါတယ်။ညမထွက်ရအမိတ်ထုတ်ပြန်ထားချိန်မှာတပြိုင်နက်တည်းတောက်လောင်ခဲ့တဲ့မီးတွေဘာကြောင့်လောင်တယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။မြန်မာနိုင်ငံမှာကျိုးမဲ့ broadband internet ဆက်သွယ်မှုတွေကိုဒီကနေ့ညကနေစလို့အကန့်အသတ်မရှိပိတ်ထားဖို့အာဏာပိုင်တွေရဲ့ညွှန်ကြားချက်ရရှိထားတယ်လို့ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းမှာလုပ်နေသူတွေကအတည်ပြုပါတယ်။လက်ကင်ဖုန်းပေါ်ကနေInternet 3နိုင်နဲ့ Wi-Fi နဲ့ Mobile Data Internet ဆက်သွယ်မှုတွေကိုလည်းဆရာနာသိမိကလေးကပိတ်ပင်ထားတာဖြစ်ပါတယ်ရှင်။